ခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကရှုပ်ထွေးနေတာကြောင့်ဒီနေ့မှာကျင်းပမယ့်ရခိုင်မျိုးသားပါတီရဲ့ပါတီညီလာခံရက်ရွှေ့ဆိုင်လိုက်ရတဲ့အကြောင်းပါတီတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ညီလာခံကိုအခုနှစ်အစောပိုင်းအစား2019ခုနှစ်နှစ်ဦးပိုင်းလောက်မှာမှကျင်းပဖြစ်ဖို့ရည်ရွယ်ထားတယ်လို့လည်းပါတီတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာနားဆင်ပါရှင်။
ဒုတိယကြိမ်ကျင်းပမယ့်ရခိုင်မျိုးသားပါတီညီလာခံကိုရခိုင်ပြည်နယ်မှာနိုင်ငံရေးအခြေအနေရှုပ်ထွေးနေတာတွေဖြစ်ပေါ်နေတာကြောင့်ပါတီညီလာခံကျင်းပတာကိုနောက်ဆုတ်လိုက်တာဖြစ်ပါတယ်။မြောက်ဦးပဋိပက္ခရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေပါတီရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာအေးမောင်ဖမ်းဆီးခံလိုက်ရတာတွေကြောင့်အခုလိုနောက်ဆုတ်လိုက်ရတာဖြစ်ပါတယ်။အခုလိုပါတီညီလာခံနောက်ဆုတ်လိုက်တာနဲ့ပတ်သက်လို့ပါတီအထွေထွေတွင်းရေးမှူးဦးထွန်းအောင်ကျော်ကအခုလိုပြောပါတယ
်။ရခိုင်အမျိုးသားပါတီအနေနဲ့အခုလောလောဆယ်ဖြစ်ပျက်နေတဲ့ရခိုင်ပြည်နယ်ရဲ့နိုင်ငံရေးအခြေအနေတွေဟာတော်တော်ကိုချုပ်ထွေးနေတယ်။ဖြစ်သွားတာဒီလက်ရှာလို့လက်ရှိမှာပေါ့မောင်တော်ပြဿနာတွေနောက်ရောင်ဦးပြဿနာတွေနောက်ကျွန်တော်တို့ပါတီရဲ့ဥက္ကဋ္ဌဖမ်းဆီးခံရတာဒီအဲ့လိုကိစ္စတွေပေါ့လက်ရှိရခိုင်ပြည်နယ်ရဲ့နိုင်ငံရေးဖြစ်ပေါ်နေတဲ့အခြေအနေတွေအပေါ်မှာဒီ2018မှာတော့မလုံနီးနမကျွန်တော်တို့ဟိုညီလာခံလုပ်နိုင်မဲ့အခြေအနေမရှိဘူးလို့သုံးသပ်ပါတယ်ဒါပေမဲ့ဒီကျွန်တော်တို့ကျင်းပခဲ့တဲ့ဒီ56ခုမှာလုပ်ခဲ့တဲ့ဒီဇန်နဝါရီ56ခုမှာလုပ်ခဲ့တဲ့ဘိုးကော်မတီအစည်းအဝေးကနေဘယ်အချိန်ဘယ်လမ်းမှာလုပ်မယ်လို့ကျွန်တော်တို့မှာဆုံးဖြတ်ချက်ချပေးခဲ့တာမရှိခဲ့ဘူးခင်ဗျအဲ့ဒါကြောင့်ကျွန်တော်တို့ကဒီကျွန်တော်တို့ပါတီညီလာခံကိုကျွန်တော်တို့မလုပ်နိုင်သေးဘူးဆိုတာဖြစ်ပါတယ်
မြောက်ဦးပြည်နယ်မှာဖြစ်ခင်မှာပါတီဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ဟာပါတီကနေနှုတ်ထွက်ကြောင်းတရားဝင်စာတင်ထားပြီးဖြစ်ပါတယ်။လက်ရှိမှာတော့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကိုနိုင်ငံတော်တစ္ဆာဖောက်ပြမှုနိုင်ငံတော်အကြီးညိုပြစ်ဆင်မှုမတရားသိမ်းဆက်သွယ်မှုစတဲ့ပုံမှန်တွင်တရားစွဲဆိုခံထားရပါတယ်။2018ခုနှစ်မှာမကျင်းပနိုင်ပေမဲ့2019ခုနှစ်နှစ်ဦးပိုင်းမှာကျင်းပဖို့ရည်ရွယ်ထားတယ်လို့လည်းပါတီဒုဥက္ကဋ္ဌဦးခိုင်ပြည်စိုးကပြောပါတယ်။
ကျွန်တော်တို့ဒီ2018မှာလေပထမတော့ဖြစ်ရှင်းမလုံးနဲ့ဆိုပြီးကျွန်တော်တို့အဲ့လိုဟောရာကြခဲ့တယ်ခင်ဗျာဒါပေမဲ့ကိုနိုင်ငံရဲ့အခြေအနေအကြောင်းကျွန်တော်တို့2019နိုင်ငံပိုင်းဆောင်မှာလုံးဖြစ်နေဆိုပြီးတော့အဲ့လိုတို့စဉ်းစားထားတာရှိပါတယ်ဒါပေမဲ့ဒီကိစ္စကိုလည်းကျွန်တော်တို့ဘဟုကော်မတီအဖွဲ့ဝေခုပြီးမှဆုံးဖြတ်အောင်မှာပါ
2018ခုနှစ်မှာကျင်းပဖို့စီစဉ်ထားတဲ့ကြားရရွေးကောက်ပွဲမှာလည်းရခိုင်မျိုးသားပါတီအနေနဲ့ပြည်သူတွေရဲ့ထောက်ခံမှုပေါ်မူတည်ပြီးဝင်ရောက်ရှင်နိုင်သွားမှာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ရခိုင်မျိုးသားပါတီအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့နေရာပေါင်း89နေရာကိုဝင်ရောက်ရှင်ပြန်ရမှာနေရာ50ကျော်ကိုအနိုင်ရခဲ့ပါတယ်။ဒါပေမဲ့လည်းပါတီနှစ်ခုကွဲသွားပြီးနောက်ပိုင်းပါတီကနေနှုတ်ထွက်သွားတဲ့လွတ်တော်အမတ်တွေလည်းရှိပါတယ်။ပထမအကြိမ်ပါတီညီလာခံကို2014ခုနှစ်ကတန်တွဲမြို့မှာကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။